ပတ်သက်ရှင်များရှင်တနင်္လာနေ့ကအစ္စရေးနိုင်ငံတယ်လီဗရီမှာဖြစ်ပွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုပေါ်အရေးမယူဘဲခွင့်လွှတ်ထားတဲ့အတွက်ပါလက်စတိုင်းလက်ရှိအစိုးရဟာမတ်စ်အရာရှိတွေကိုအမေရိကန်တည်ထောင်စုကပြစ်တင်ဝေဖန်လိုက်ပါတယ်ဒီကိစ္စဟာပါလက်စတိုင်းခေါင်းဆောင်တွေနဲ့အရှေ့လေဘိုင်းငင်းငင်းရေးကိုလူလာတဲ့နိုင်ငံတွေကြားဆက်ဆံရေးမှာစိုးရိမ်ပွဲရာအကျိုးဆက်တွေရှိလာနိုင်တယ်လို့အင်ဖြူတော်ကပြောဆိုခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဒေါခင်ဆိုးဝင်းကဆက်ပြီးတော့တင်ပြပေးပါလားရှင
်ဟုတ်ကဲ့ရှင်VOA သတင်းတောက် David Collins အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေသတင်းဆောင်ပါပေးပို့ထားပါတယ်။ Israel နိုင်ငံကခုခံကာကွယ်တဲ့အနေနဲ့တိုက်ခိုက်ခဲ့လို့ Palestine အသေးခံဘုံးခွဲသမားကလက်စားချေတိုက်ခိုက်ခဲ့တာကို Hamas ဦးဆောင်တဲ့ Palestine အာဏာပိုင်အဖွဲ့ကဒါဟာ Israel တို့ရဲ့အဓမ္မနိုင်ကျင့်မှုကိုတရားဝင်တုံ့ပြန်ချက်လို့သတ်မှတ်ကြောင်းပြောဆိုလိုက်တာနဲ့ပတ်သက်ပြီးသမ္မတ Bush အစိုးရကဒေါသတကြီးနဲ့တုံ့ပြန်လိုက်ပါတယ်။အင်ဂျူရောပြောခွင့်ရပုဂ္ဂိုလ် Scott McLennan ကအစ္စရေးစားတောက်ဆိုင်တန်းကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာဟာအကြမ်းဖက်ဝါဒရဲ့ဆက်ဆုပ်ဖွဲ့ရာအပြုတ်မှုတရဖြစ်ပြီးဘလို့စင်ကြေပဲပြီဘလို့မှတရားညတာကိုအကြောင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။ Mr. McLennan က Hamas အဖွဲ့ရဲ့မှတ်ချက်ကိုရှုံချနေချိန်မှာ Palestine သမ္မတ Mahmoud Abbas ကလည်းဒီအသေးခံဘုံးခွဲမှုကိုဖြစ်တင်ရှုံချလိုက်ပါတယ်။ပါလက်စတိုင်းအစိုးရအဖွဲ့တာဝန်ရှိသူတွေအနေနဲ့အကြမ်းဖက်လုပ်ရက်တွေကိုအားပေးအားမြောက်လုပ်ခြင်းဖြင့်ဟာမတ်ဥဆောင်တဲ့အာဏာပိုင်အဖွဲ့နဲ့ညီညာရေးကြိုးပမ်းနေကြတယ်။အရှိလေပိုင်းဒေသကတခြားနိုင်ငံတွေအကြားဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေပါလိမ့်မယ်လို့မစ္စတာမက်ကလန်ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရှော့န်မက်ကောမက်ကလည်းဒီဖြစ်ရပ်ကဟာမတ်ဥဆောင်တဲ့အစိုးရကိုနိုင်ငံတော်အာဏာပိုင်အဖွဲ့စည်းတရက်အနေနဲ့မျက်နှာပြဖို့ပြက်ခွက်ခဲ့ပြီးအကြမ်းဖက်လုပ်ရဆိုတဲ့မျက်နှာကောင်းဆွတ်ထားတဲ့ဘလူးတရေအဖြစ်နဲ့မျက်နှာပြက်ခဲ့ရတယ်လို့အခုလိုပြောပါတယ်
။ Given the opportunity, the first opportunity to denounce an act of terror, to condemn an act of terror, Hamas is
အခွင့်အရေးပေးခဲ့ပါတယ်။ပထမအခွင့်အရေးကအကြမ်းဖက်လုပ်ရက်တွေကိုဆွန့်လွတ်ဖို့ပြစ်တင်ရှုံချဖို့ပါဟာမတ်စ်ကအဲ့ဒါကိုလစ်လျူရှုခဲ့တယ်ဒါပါပဲဟာမတ်စ်ဥဆောင်တဲ့အစိုးရရဲ့တကယ့်တဘာဝအစ်စ်မှန်ကိုကျွန်တော်တို့အခုတွေ့နေရပြီ16နှစ်သားတွေကိုခါမှဘုံးတွေပတ်ပြီးတခြား16နှစ်သားတွေအပြစ်မဲ့တဲ့အရက်သားတွေကိုတတ်ဖို့ပဲသူတို့အားပေးအမြောက်လုပ်လိမ့်မယ်ဒါခင်ဗျားတို့ဆက်ဆံနေရတဲ့အစိုးရအမျိုးအစားပဲ
အမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်ကာလအတော်ကြာကလေးကစည်ရင်းသွင်းထားခဲ့တဲ့ဟာမတ်အဖွဲ့ဦးဆောင်တဲ့အစိုးရနဲ့ဆက်ဆံမှာမဟုတ်ဘူးလို့မစ္စတာမက်ကလန်ကထပ်လောင်းပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံအလုံးအနေနဲ့လည်းအကြမ်းဖက်ဝါဒကိုထောက်ခံတာတွေစွန့်လွတ်ကြပါလို့လည်းတိုက်တွန်းလိုက်ပါတယ်။ပင်လယ်ကွေ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ကာတာနိုင်ငံကပါလက်စိုင်းအာဏာပိုင်အဖွဲ့ကိုအမေရိကန်ဒေါ်လာ150ပံ့ပိုးမယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဒီငွေတွေကိုဘသူ့ကိုပေးပြီးဘာအတွက်သုံးစွဲမှလဲဆိုတာကိုကြွဲကြွဲပြားပြားသိရှိလိုပါကြောင်းမစ္စတာမက်ကောမက်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူမှုရေးအထောက်ပံ့အစီအစဉ်တွေအတွက်ဟာမတ်ဥဆောင်တဲ့ပါလက်စတိုင်းအဖွဲ့ကနေတစ်ဆင့်မပေးတော့ဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဟာမတ်အဖွဲ့အနေနဲ့2003ခုနှစ်အရှေ့လေပိုင်းဒေသညီညာရေးလုပ်ငန်းစဉ်ကိုလည်းဆက်လက်အကောင်အထည်ဖော်ပြီးအစ္စရေးနိုင်ငံကိုလည်းအတိအမှတ်ပြုရမယ်။အကြမ်းဖက်ဝါဒကိုလည်းပြစ်ပယ်ရှုံချရမယ်။ဒါတွေကိုမလုပ်မချင်းပါလက်စတိုင်းနိုင်ငံကိုပံ့ပိုးနေတဲ့အထောက်ပံ့တွေကိုမပေးဘဲထားတဲ့လို့ကာတက်အဖွဲ့ကဆိုပါတယ်။တော်တာရှင်များရှင်ပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုအီရန်နိုင်ငံကအမေရိကန်ဒေါ်လာ150ပံ့ပိုးဖို့မကြခင်ကကြေညာလိုက်ပြီးကာတာနိုင်ငံကလည်းအမေရိကန်ဒေါ်လာ150ပံ့ပိုးမယ်လို့ဆိုပါတယ်။ဒီပံ့ပိုးမယ်ဒေါ်လာတန်တရာကိုပါလက်စတိုင်းအာဏာပိုင်အဖွဲ့အနေနဲ့လက်ခံရယူခဲ့ရင်တောင်မှပါလက်စတိုင်းအစိုးရဝန်ထမ်းတွေအတွက်လစာတလစာပေးဖို့ငွေပမာဏရဲ့3ပုံ2ပုံလောက်ပဲလုံလောက်မှုရှိမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရှော့န်မက်ကောမက်ကပြောဆိုလိုက်ပါတယ်ရှင်။